မြန်မာကျန်းမာရေးနဲ့အားကစားဝန်ကြီးဌာနအနေနဲ့ပြည်ထိုင်မှာကူးစက်မြန်ကိုရိုနာဗီဇပြောင်းပိုသစ်တွေ့ပြီးပြည်ထိုင်နဲ့အိန္ဒိချင်းအိုင်ယာလန်ကလာမယ့်ခီးတဲ့တွေကိုပိတ်ပင်လိုက်ပါပြီ။မြန်မာနိုင်ငံတဲ့ဒီဗီဇပြောင်းမျိုးကွဲတဲ့အခုလိုခီးသွားတွေကတဆင့်ကူးစက်လာမှာကိုထိ ंछ ုပ်ကန့်သတ်နိုင်ဖို့ကြိုတင်ကာကွယ်တဲ့အနေနဲ့လုပ်ရတာပါလို့ဒီကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကအင်တာနက် Facebook စာမျက်နှာမှာမနေ့ကဖော်ပြလိုက်ပါတယ်။ဒီဇင်ဘာ31ရက်နေ့စွဲနဲ့ထုတ်ပြန်ခဲ့တဲ့ဒီဝန်ကြီးဌာနရဲ့ခီးတဲ့ပြပြမှုထဲမှာဒီတိုင်ပြင်အိုင်ယာလန်မှာလည်းဒီကိုရိုနာဗိုင်းရပ်စ်မျိုးကွဲတစ်ကိုစတွေ့ကြောင်းတရွေးချိုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဒီဇင်ဘာ21ရက်ကတည်းကသတိပေးထုတ်ပြန်ခဲ့တာလို့ကိုကဖော်ပြထားပါတယ်။ဒီပြပြမှုအရဒီတိုင်နဲ့အိုင်ယာလန်နိုင်ငံမှာနေထိုင်သူတွေအပြင်လွန်ခဲ့တဲ့14ရက်တွင်ဒီနိုင်ငံတွေကိုဝင်ခဲ့တဲ့ခီးတဲ့အားလုံးအကျုံးဝင်ကြောင်းရှင်းပြထားပါတယ်။ဒီယာယီပြပြမှုဟာဒီဇင်ဘာ31ရက်တကောက်ရက်အချိန်ကနေစပြီးအသက်ဝင်မှာလို့လည်းဆက်ရှင်းပြထားပါတယ်။အခုလိုအချိန်မှာမြန်မာနိုင်ငံနဲ့မနေ့ကကိုဗစ်ပိုးကူးစက်သူတွေ954ယောက်ထပ်တိုးပြီးသေဆုံးသူ14ယောက်ထပ်တိုးတာကြောင့်စုစုပေါင်းပိုးတွေ့သူ135,600ကျော်လာပြီးသေဆုံးသူပေါင်းကလည်း2,900ကျော်လာပြီလို့ဒီဝန်ကြီးဌာနကမနေ့ည7:00မှာထုတ်ပြန်ထားပါတယ်ခင်ဗျ။